အခုတော့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ထုတ်လုပ်သူမတ်ဆုမွန်နဲ့အတူမတ်အေးတန်နာကျော်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ဒီတစ်ပတ်ဆွေးနွေးမဲ့အကြောင်းအရာကတော့ဒီခေတ်သစ်ပိုးလမ်းမကြီးစီမံကိန်းနဲ့မြန်မာနိုင်ငံငញ្ញံရေးပေါ်မှာရိုက်ခတ်မှုဖြစ်ပါတယ်။ဒီနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့21ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလည်းပါဝင်ပြီးတော့အထူးသဖြင့်ပြည်ပခါတွေရှိတဲ့ရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေမှာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေတာတွေထဲမှာပါပါတယ်။ဒါကြောင့်မို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်လက်ရှိဖြစ်နေတဲ့မြန်မာငញ្ញံရေးအခြေအနေမှာဘယ်လိုများတက်ရောက်မှုရှိမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့သူတွေထဲမှာတော့ဦးအောင်မိုးစောလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။ဦးအောင်မိုးစောကြားရပါလားရှင
်။ဟုတ်ကဲ့ကြားပါပါ။
ဟုတ်ကဲ့မင်္ဂလာပါ။နောက်တစ်ယောက်ဖိတ်ခေါ်ထားတဲ့သူကတော့ဒီတရုတ်မြန်မာရေးလေးလာအသုံးသက်သူတရုတ်နိုင်ငံအခြေဆိုင်ဒေါက်တာလှကျော်စောပဲဖြစ်ပါတယ်။မင်္ဂလာပါအန်တီ
။ဟုတ်ကဲ့
Now မြန်မာနိုင်ငံရေးလေးလာသုံးသက်သူနောက်တစ်ယောက်ကိုလည်းဖိတ်ခေါ်ထားပါတယ်သူကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ရဲ့ဗဟုအဖွဲ့ဝင်ဦးကျော်စွာဆိုပြီးဖြစ်ပါတယ်ကိုကျော်စွာကြားရပါလား
ဟုတ်ကဲ့ပါကြားပါ
တယ်အဲ live ဝင်ရောက်ပြီးတော့ဆွေးနွေးမဲ့သူတွေလည်းလေလိုင်းပေါ်ရောက်နေတယ်လို့ဒီတစ်ခေါက်တော့ဟိုစာရီနဲ့ရေးပြီးတော့ဆွေးနွေးကြမဲ့သူတွေလည်းတော်တော်များလို့စာရီကိုလည်းအတက်နိုင်ဆုံးဖတ်ကြားပြီးတော့ဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုမေးမြန်းပေးသွားမှာဖြစ်ပါတယ်အဲ့တော့ဒီပထမဦးဆုံးတော့ဒီ OVOR ဒီခေတ်သစ်ပိုးလမ်းမကြီးတိစောက်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီအကြံပြင်းကိုမေးချင်တာပါဒီစီမံကိန်းထဲမှာ corridor တွေဆိုပြီးတော့ zone တွေခွဲထားတာအဲ zone တစ်ခုထဲမှာမြန်မာနိုင်ငံပါဝင်နေတာဖြစ်ပါတယ်ဒီတော့ဟိုခေတ်သစ်ပိုးလမ်းမကြီးနဲ့ပတ်သက်ပြီးတော့ anti ဒေါက်တာဒေါ်လာကျော်စိုးပဲမေးချင်ပါတယ်ဒီခေတ်သစ်ပိုးလမ်းမကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အကြံပြင်းလေးနည်းနည်းလေးရှင်းပြပေးပါမြန်မာနိုင်ငံကဘယ်လိုကဏ္ဍကနေပါဝင်တာပါလဲရှင
်ဒီကဒီခေတ်သက်ပိုးလမ်းမကြီးကိုလောက်တာသူ့မှာရွေချက်တွေအများကြီးရှိပါတယ်နိုင်ငံရေးရွေချက်စီးပွားရေးရွေချက်ပေါ့ဗျာစီးပွားရေးရွေချက်ကတော့သူ့မှာရှိနေတဲ့ကုန်ပစ္စည်းတွေပိုရှင်းလာမှုသူ့မှာရှိနေတဲ့ငွေအရင်းနှီးတွေစုပုံလာမှုဒါတွေကိုတခြားနိုင်ငံတွေကိုတင်ပို့ချင်တာအဲသူ့ရဲ့ချမ်းနောက်တစ်ခုကလည်းသူ့နိုင်ငံရဲ့ချမ်းသာကြွယ်ဝလာမှုကိုဂျန်တဲ့နိုင်ငံတွေကိုမျှဝေပေးချင်တာဒီဟာတွေအောက်မှာသူဒီဥစ္စာဒါစီးပွားရေးရည်မှန်းချက်ပေါ့အဲဒုတိယနိုင်ငံရေးရည်မှန်းချက်ကတော့သူကဒီကမ္ဘာနိုင်ငံတကာစီးပွားရေးစနစ်နိုင်ငံတကာနိုင်ငံရေးစနစ်တွေကိုပြောင်းလဲဖို့လိုလာပြီဆိုပြီးတော့ဒါအပြောင်းလဲလုပ်ချင်တဲ့သဘောပါပဲအဲ့တော့အရင်တော့ဒုတိယကမ္ဘာစစ်ပြီးကြတဲ့ကကမ္ဘာနိုင်ငံရေးကမ္ဘာစီးပွားရေးကိုအနောက်နိုင်ငံအရင်းရှင်နိုင်ငံများကကြီးစိုးလွှမ်းမိုးလာတာနေပြီးတော့နိုင်ငံတကာပါဝင်တဲ့နိုင်ငံတကာကနိုင်ငံစုံကဝင်ရောက်ပြောဆိုခွင့်ရှိတဲ့နိုင်ငံရေးစနစ်တရပေါ့အဓိကကတော့သူကကုလသမဂ္ဂကိုအခန်းကိုပုံမဖွင့်ဖြိုးစေခြင်းပြီးတော့အဲ့ဒီအောက်မှာနိုင်ငံစုံပါတဲ့ multilateralism ပေါ့အဲ့ဒီဟာကိုတင်ကျင်းလာတာပါပါတယ်အဲ့တော့ခုနပြောတဲ့ဟိုလမ်းမတွေမှာ corridor တွေမှာဆိုတာတကယ်တော့ပိုးလမ်းမဆိုတာသူကအတွေးခေါ်အယူဆတရပဲဖြစ်တယ်လမ်းမကြီးပဲမဟုတ်ဘူးယထာလမ်းပါမယ်မီအကားလမ်းပါမယ်နော်လိန်မြန်လမ်းတွေပါမယ်နောက် fibers တွေဆက်သွယ်တာပါမယ်ရေနံ pipeline တွေပါမယ်အဲ့ဒါတွေကိုအဲ့ဒီရပ်ွက်တစ်ခုလုံးမှာသူကကွန်ရက်ကြီးတစ်ခုလုံးဖြစ်အောင်လုပ်မှာအဲ့တော့ဗမာနိုင်ငံကတရုတ်နိုင်ငံအတွက်အမှန်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနေနမိတ်ဟာမိုင်းကီလိုမီတာပေါင်းထောင်နဲ့ချီပြီးတော့ဆက်ဆက်နေတာဖြစ်တယ်။ဆက်ဆက်နေတဲ့နေရာတွေအများစုအားဖြင့်လည်းသူကအဲမတည်ငြိမ်နဲ့နော်လူမျိုးစုဟိုဘာလဲလှုပ်ရှားမှုတွေရှိနေတယ်လက်နက်ကင်လှုပ်ရှားမှုတွေရှိနေတဲ့ဒေသတွေဖြစ်တော့ဒီကိစ္စကိုသူကတော်တော်အရေးပေးပါတယ်။အဲ့တော့စာကလေးကသူကဒီဟာလောက်တာကိုကတရုတ်ကရီမန်းချက်ကငင်းညမ်းစွာဖွံ့ဖြိုးတိုးတက်ရေးငင်းညမ်းစွာဖွံ့ဖြိုးတိုးတက်ရေးဆိုတာသူ့ရဲ့အခြေခံအယူအဆကဒီကဘာကြီးပေါ်မှာရှိသမျှအရင်အမြစ်ပစ္စည်းပစ္စယတွေအားလုံးကိုတရားမျှတစွာခွဲဝေမယ်ဆိုရင်ကဘာလူဦးရေအခု6ဘီလီယံပေါ့ဗျာမကြာခင်9ဘီလီယံဖြစ်မှာအဲ့ဒီလူတွေအားလုံးအတွက်စားနပ်ရိက္ခာလုံလောက်နိုင်တယ်ဆိုတဲ့အခြေခံပေါ်ကနေသူကတရားမျှတစွာရှိဖို့စဉ်းစားတာ အဲ့တော့ဒီစစ်မဲ့ဖြစ်ပွားနေတာကလည်းတရားမျှတမှုရှိလို့ဥပမာဗမာပြည်ပြည်တွင်းဆိုရင်လည်းလူမျိုးစုတွေဟာအဲလူမျိုးကြီးဖြစ်တဲ့ဗမာလူမျိုးတွေကသူတို့ရှိမှရှိတဲ့တရားစာတာတွေကိုခွဲဝေတဲ့အခါမှာသူတို့ရတဲ့ရထိုက်တဲ့အကျိုးမြတ်တွေကိုမရရှိဘူးဆိုတဲ့အခြေခံအောက်မှာဒါတွေဖြစ်နေတာဖြစ်တော့ဒီတရားမျှတမှုရှိရေးအတွက်သူကဝင်ပြီးဆောင်ရွက်မဲ့တဘောရှိပါတယ်။ဒါကြောင့်မို့2015ခုလောက်တည်းကသူပြောနေပါပြီ။ဗမာပြည်ရဲ့ပြည်တွင်းစကူဘေးကစေတနာရှိတဲ့နိုင်ငံများကလက်ဥမှုရှိဝင်ရောက်ပြီးဖြန့်ပြေးပေးစနေလို့ပြောနေတာ။အဲ့ဒီဟာတွေအားလုံးရဲ့ဖော်ပြချက်ပါပဲပို့လာမှာဆိုလား
။ဟုတ်ကဲ့ပါအန်တီပြောပြတာကျေးဇူးတင်ပါတယ်အန်တီ။နောက်ပိုင်းမှာထပ်ပြောမေးပါမယ်။အဲ့တော့အန်တီကဒီမှာဟိုမြတ်သားစွာနေထိုင်ရေးလို့ပြောသွားတဲ့အတွက်ကြောင့်မို့ဒီငင်းငင်းရေးနဲ့လည်းဆက်ဆက်နေလို့ကိုအောင်မိုးစောကိုမေးချင်ပါတယ်ရှင်။ဒီ OVOR ဒီပို့လာမတစ်ကိစ္စမှာဒီမြန်မာနိုင်ငံဘက်ကဆိုရင်နေဆဲပေါက်တွေဖြစ်တယ်ပေါ့ရှမ်းမြောက်ဒေသဒီကချင်ရခိုင်ကြောက်ဖြူအဲ့ဒီကြောက်ဖြူမှာဆိုရင်လည်း2012ခုနှစ်တုန်းကပြည်ပခန့်တွေဖြစ်ခဲ့တဲ့နေရာလည်းဖြစ်တော့မြန်မာနိုင်ငံကအခုလိုမျိုးခေတ်သစ်ပိုလန်မှာစီမံကိန်းပါဝင်မှုမူပေါင်းကိုလည်းလက်မှတ်ထိုးပြီးသွားပြီးအခုလိုအခြေအနေမှာဒီစီမံကိန်းမှာပါဝင်ဖို့အတွက်မြန်မာနိုင်ငံကအသင့်ဖြစ်ပါလားဘလို့ထင်ပါလဲရှင့်
ကျွန်တော်ထင်တယ်ကျွန်တော်နိုင်ငံမှာပထမဆုံးနိုင်ငံကြီးရဒီရှိခုနော်တော့ငင်းငယ်ရဖို့ကအတော်လေးကြီးတယ်ပြောချင်ပါအဲ့လိုအခြေအနေရှိမှလည်းပဲကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတည်းကိုကျွန်တော်အသေးစားအောင်တိုင်နိုင်မှာဖြစ်တယ်ဒီတရုတ်ဘူတာခေတ်သစ်ပိုလာမှစီမံကိန်းကိုမပြောနဲ့တရုတ်နိုင်ငံအနေနဲ့ဆိုရင်တောင်မှကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတည်းကိုတရုတ်နိုင်ငံအတော်လိုအပ်တာဖြစ်တယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်ပါနောက်တစ်ခုကဒုတိယတစ်ချက်ကပေါ့နော်အခုလိုဒီကစ်တပိုလန်မှာစီမံချက်ကလည်းပဲကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတည်းကြီးအတွက်ဆိုလို့ရှိရင်ကျွန်တော်ညှိလို့မရဘူးစီမံချက်တစ်ခုဖြစ်တယ်လို့ကျွန်တော်နေနဲ့ဆိုချင်တယ်အဲ့တော့ဒီအချိန်လေးမှာကျွန်တော်ပူပေါင်းပါဝင်ဖို့တောင်းရဖို့ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကောင်းမွန်ဖို့လိုလိမ့်မယ်ကျွန်တော်တိုင်းပြည်ကငြိမ်းချမ်းသာစီပီပီဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့လည်းအဲ့လိုယူဆတယ်။ဒါကြောင့်လည်းပဲတရုတ်နိုင်ငံအပါအဝင်ဒီအခြားအိန္ဒိယနိုင်ငံတွေကကျွန်တော်နိုင်ငံဒီလိုဒီဒီပြည်ရင်းစစ်ကိုရပ်တဲ့ရေကိစ္စကျွန်တော်နိုင်ငံညီညာညီကိစ္စတွေကိုတော်တော်တွန်းအားပေးပြီးတော့တောင်းရနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဗျာ။
ဟုတ်ကဲ့အခုအကိုအောင်မိုးစောပြောသွားတယ်လို့မျိုးမြန်မာနိုင်ငံရဲ့ဒီဟိုအတွင်ကူးပြောင်းရေးအတွက်တရုတ်ရဲ့အကူအညီတွေအများကြီးလိုအပ်တယ်ဆိုတော့ဒီမှာကိုကျော်စွာဆိုရင်မွေးချင်ပါတယ်ရှင်တရုတ်နဲ့ပတ်သက်ပြီးတော့ဒီကျမတို့အရင်ဒေါအောင်ဆန်းစုကြည်မတက်ခင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတရုတ်နဲ့နည်းနည်းလေးခက်ခွာခွာအနေအထားတွေဖြစ်ခဲ့တာမျိုးရှိပြီးတော့နောက်ပိုင်းမှာတော့လည်းတရုတ်ကိုပြန်ပြီးတော့ရင်းနှီးဆက်ဆံမှုတွေတွေ့လာရပါတယ်ဆိုတော့အခုလက်ရှိအစိုးရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့တရုတ်နဲ့ပတ်သက်ပြီးတော့ရက်တိကျဘလို့သဘောထားရှိပါလဲရှင်သုံးသပ်ပေးပါ။
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်အမြင်ကတော့ပေါ့နော်ဒီအခုဆိုတော့ဒီပြီးခဲ့တဲ့ပထမဆုံးအချိန်ပိုလန်မှာနဲ့ပတ်သက်ပြီးတော့မှာလုပ်တဲ့ summit ကိုလည်းကျွန်တော်ဒီနိုင်ငံတော်အတိုင်းအမြန်ကိုယ်တိုင်ဟိုသွားပြီးတက်တာတွေ့ရတယ်ပေါ့နော်အဲ့တော့အဲ့ဒီအပေါ်မှာတော့ဒီမြန်မာနိုင်ငံရဲ့အဖြေအားအဲ့မှာပါထားတဲ့သဘောလို့ကျွန်တော်တို့မြင်တွေ့ရတယ်ပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်မြင်တာကဒီပူးပေါင်းဆောင်ရွက်မှုဟိုပြုဖို့ဟိုသုံးဖြတ်ထားပုံရပါတယ်နောက်တစ်ခုကတော့ဒီဘယ်လိုကြည့်ကြလဲဆိုတော့ဆက်ဆက်မှုရပါတော့ဆိုတော့ကျွန်တော်ဒီပိုလန်မှာနဲ့ပတ်သက်ပြီးတော့မှဒီအကျိုးခံစားခွင့်ပေါ့နော်ဒီတိကျမဲ့နေရာတွေကကျွန်တော်တို့နိုင်ငံအတွင်းမှာဆိုလို့ရှိရင်ဒီလက်ရှိပေါ့နော်ဒီပြည်ပကတ်ဒီနည်းဖြစ်နေသေးတဲ့ဒီနေရာရှိတဲ့နေရာတွေပါနေတာကိုတွေ့ရပါတယ်ဒီလိုပဲပေါ့နော်ကျွန်တော်ဒီပြီးခဲ့တဲ့ဒီလပိုင်းနေမှာပေါ့ကျွန်တော်ဒီတိုင်းနေမှာဆိုလို့ရှိရင်တော့အရေးကြီးတဲ့ဒီလက်နက်ကိုင်ဒီတော်လိုင်းအင်အားစုတွေဖြစ်တဲ့ပေါ့နော်ဒီမြောက်ပိုင်းကဒီဝါဦးဆောင်တဲ့ပေါ့နော်ဒီအဖွဲ့အစည်းတွေပြီးတော့မှသူရဲ့ဒီအပြိုင်ပြင်ညာရက်ပေါ့နော်ဒီ nation bee ကျွန်တော်လက်ရှိတွားနေတဲ့ NC လမ်းကြောင်းကနေပြီးတော့မှာပေါ့နော်သူတို့ alternative ဟိုဆင်လာချက်အနေနဲ့ပေါ့သူတို့ထွက်လာတဲ့ပြင်ညာချက်မှာဆိုလို့ရှိရင်လေဒီပိုလမ်းမနဲ့ပတ်သက်ပြီးတော့မှဘလို့အကျိုးရှိနိုင်လဲဆိုတဲ့အချက်တွေကိုဆက်ပင်းပေါ်ပြထားတာကိုတွေ့ရပါတယ်အဲ့တော့ဒီကိစ္စကပေါ့နော်ဒီကျွန်တော်တို့ဒီကျန်တဲ့တကယ်သူရဲ့မှာပြောင်မြောက်ဒီလုပ်ငန်းကြီးကတော့ဒါတသက်ရှိနေမယ်သို့တော့ဒီပိုလမ်းစီမံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ညီညာရေးကိုတော့ဒီတစုံတရာပေါ့နော်ဒီကျွန်တော်တို့ဒီစောင့်ကြည့်ရမယ့်နေသားမျိုးလို့ကျွန်တော်တို့ဟိုသုံးသပ်လို့ရပါတယ်နောက်တစ်ခုကတော့ဒီနိုင်ငံအနေနဲ့ပေါ့နော်လက်ရှိဒီအလားရထားတဲ့ဒီအစိုးရအဖွဲ့အစည်းတွေကတော့ဒီလုပ်ငန်းမှာပေါ့သူတို့အနေနဲ့ဒီတက်နိုင်မှာတော့ဥပဒေဆောင်ရင်ရင်းနဲ့ဒီမှာလည်းအကျိုးစီးပွားကိုပေါ်ဆောင်မယ်လို့သုံးပြထားတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သာသုံးသက်တာကျေးဇူးတင်ပါတယ်အခုပထမဦးဆုံးဒီကျမတို့စီကိုစာရေးပြီးပို့လာတဲ့သောရရှင်တယောက်ရဲ့ဟိုစာကိုကျမဟိုဟိုကိုအောင်လွင်ဦးကိုဖတ်ပြပေးခိုင်းခြင်းပါတယ်ကိုကျော်မျိုးနိုင်မှာပိုလန်မှာအကောင်းကျိုးဆိုးကျိုးနဲ့ပတ်သက်ပြီးသူဝင်ရောက်ဆွေးနွေးခြင်းပါတယ်ဆိုပြီးတော့ခုလိုမျိုးအီးမေးလ်ပို့လာပါတယ်ရှင
်ကျွန်တော်ကကျော်မျိုးနိုင်မှာပိုလန်မှာအကောင်းကျိုးဆိုးကျိုးတွေကိုအကြံပြုခြင်းလိုပါပိုလန်မှာအကောင်းကျိုးတွေကများလာတယ်လို့ဆိုးကျိုးလိုအပ်ချက်နဲ့အချောက်ချအာဏာကိုပါထိပါနိုင်ပါတယ်အကောင်းကျိုးတွေကတော့လမ်းပန်းဆက်သွယ်ရေးနဲ့မီးအားလျှက်စစ်ကောင်းမွန်လာနိုင်တာဒေသခံပြည်သူတွေအလုတ်ကံပေါ်မြလာနိုင်တာတွေပါနိုင်ငံအတွက်အကောက်ခွန်ဝင်ငွေတိုးလာနိုင်ခြင်းအာဆီယံရဲ့စီးပွားရေးတကားပေါက်ဖြစ်လာနိုင်ခြင်းနေဆက်ဒေသဖွံ့ဖြိုးလာနိုင်မှုနဲ့အတူငင်းချမ်းရေးကိုပုံမှုအကောင့်ထဲပေါ်နိုင်ခြင်းအိန္ဒိယနဲ့တရုတ်တို့ကြားစီးပွားရေးချိန်ဝင်ရှာညှိနှိုင်းခြင်းစရည်နဲ့အတူလူမှုရေးကျန်းမာရေးကအစတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်မိပါတယ်ဆိုဂျူတွေကတော့နေဆက်ဒေသတွေမှာကိုကျိုးစီးပွားအတွက်စစ်ဖြစ်လာနိုင်ခြင်းတရားမဝင်မှောက်ခိုလမ်းကြောင်းများပုံမှုပေါ်မြလာနိုင်ခြင်းဖွံ့ဖြိုးတိုးတက်လာတာနဲ့မျှရာဇဝတ်မှုထူပြောလာနိုင်ခြင်းမြောက်ပိုင်းနယ်စပ်ဒေသအုပ်ချုပ်မှုနှစ်ရပ်ဖြစ်လာနိုင်ခြင်းတရုတ်တို့လွှမ်းမိုးမှုများပြားလာနိုင်ခြင်းစရည်နဲ့တူလိုအပ်ချက်တွေကတော့ခိုင်မာတဲ့လူဝင်မှုနယ်စပ်ရေးရာဥပဒေမရှိခြင်းအရေးချင်းပြည်စုံတဲ့ရဲရင်ရာလုံလောက်မှုမရှိခြင်းလူသမားဥပဒေခိုင်မာမှုမရှိခြင်းနဲ့တူလူအားကနေပါနေခြင်းညီအပိုင်ဆိုင်မှုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးတာတွေစရည်တွေဖြစ်ပါတယ်ငွေကိုလက်နဲ့တစ်ခုတစ်ပွဲအသုံးပြုလာနေတဲ့ခေတ်မှာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမခံနိုင်ရင်90ရာခိုင်နှုန်းကျော်ပြီးရင်းနှီးမြှုပ်နှံမှုမပေးသင့်တယ်လို့ဗဟိုချုပ်ကိုင်မှုကိုလည်း90ရာခိုင်နှုန်းအထိရှော့ချသင့်ပါကြောင်းအကြံပြုအပ်ပါတယ်ခင်ဗျာ
ဒါကိုကြော်မျိုးနိုင်အကြံပြုပြီးဝင်ရောက်ဆွေးနွေးတာဖြစ်ပါတယ်တစ်ဆက်ထဲမှာပဲသူ့လိုခက်ဆင်ဆင်ဆွေးနွေးလာတဲ့ဒေါ်ရရှင်တယောက်ရဲ့စာကိုတပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါကိုသိန်းထွန်းမြင့်ဖြစ်ပါတယ
်ဟုတ်ပါတယ်သူစာကတော့ဒီခေတ်သစ်ပိုလန်မကြီးစီမံကိန်းမှာမြန်မာပါဝင်တာဝမ်းမြောက်စရာပါတရုတ်ကြီးကသူ့အကျိုးကိုရှေ့ရှုတယ်ဆိုပေမဲ့ကျွဲကူးရေပါအတူတွဲသွားမှာဆိုတော့အကောင့်ဘက်ကတွေးလို့ရပေမဲ့လက်နက်ကန်တိုင်းသားအဖွဲ့တွေရဲ့အဓိကဝင်ငွေဖြစ်တဲ့ဘိန်းလုပ်ငန်းကိုတရုတ်နိုင်ငံသားတွေရဲ့ပတ်သက်မှုကတော့ပိုပြီးအသက်ဝင်အားကြီးလာပြီးမြန်မာငြိမ်းချမ်းရေးကိုတော့စိုးရိမ်မိတာတော့အမှန်ပါပဲတဲ့
ဒါကိုတိန်ထွမြင့်သူစိုးရိမ်ပူပန်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝင်ပြောလာတာပါဒီမှာအန်တီဒေါ်ဒေါက်တာလှကျော်ကျော်မေးချင်ပါတယ်ရှင်ဒီမှာသူပြောသွားတဲ့ဒီဘိန်းလုပ်ငန်းကတရုတ်နိုင်ငံသားတွေပါဝင်ပတ်သက်မှုကြီးလာပြီးတော့ငြိမ်းချမ်းရေးကိုလည်းထိခိုက်မယ်ဒုစရိုက်မှုတွေများလာမယ်ဆိုပြီးတော့ပြောလာပါတယ်ဒီကိစ္စကိုအန်တီဘယ်လိုမြင်ပါလဲ
အဲ့ဒီဘိန်းကိစ္စကတော့လေဘိန်းကိစ္စနဲ့မဟုတ်ပါဘူးမူရစေဝါကိစ္စကကျမတို့ဗမာပြည်နဲ့မဟုတ်ဘူးတရုတ်ပြည်ကလည်းတော်တော်ကြီးကိုပြဿနာကြီးပါတယ်ဟိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကပဲရှိသေးတယ်ကွမ်တုံးဆိုတာဟိုရွာလေးတရွာမှလေတရွာလုံးအဲ့ဟိုစေဝါထုတ်လုပ်နေတာအစိုးရကဘယ်လောက်တောင်လုပ်ရလဲဆိုတော့ဟယ်လီကော်ပတာတွေနဲ့ဝိုင်းပြီးတော့ဟိုတခြားဒီနေရဟိုရဲတွေခေါ်လာပြီးတော့အဲ့ဟယ်လီကော်ပတာနဲ့ချပြီးတော့တရွာလုံးကိုဖမ်းရတာအဲ့ဒီကွမ်တုံးအဲ့ရွာကနေပြီးတော့လှိုင်ကောင်းတွေဖောက်ပြီးဟောင်ကောင်ကိုထုတ်တာအဲ့တော့မူရစေဝါကိစ္စကကျမတို့နိုင်ငံနဲ့ပူစရာမဟုတ်တရုတ်နိုင်ငံလည်းပူစရာပဲဒီမှာအရေးကြီးတာကတရားဥပဒေစိုးမိုးရေးကအဓိကကြီးတယ်ကြားတယ်အခုတရုတ်ကဒီအတွက်ပဲသူကဟိုခုပိုလာမကိစ္စမှာသူကဒီစီးပွားရေးကိစ္စတယ်မဟုတ်ဘယ်ပေါင်းစုံသူကပူပေါင်းဆောင်ရတာနော်စစ်တပ်ဒီအနေနဲ့စစ်တပ်အချင်းချင်းပူပေါင်းဆောင်ရွက်မှုရဲတပ်ဖွဲ့အချင်းချင်းပူပေါင်းဆောင်ရွက်မှုဒါအပြင်သတင်းတွေဖလဲတဲ့ကိစ္စဘာညာအကုန်လုံးဘက်ဆောင်လုပ်နေတာဖြစ်တယ်အဲ့တော့အဓိကကျမတို့ကကျမတို့အဲ့ဒီနေဆက်တလျှောက်မှာငြိမ်းချမ်းရေးသေချာရဖို့လိုတယ်ဒုတိယအချက်ကကျမတို့ဗမာပြည်ရဲ့ဒီစနစ်ပေါ့နော်အစိုးရစနစ်ဟာပြည်သူလူထုသိကြိုက်ရွေးချယ်ရတဲ့ဒီမိုကရေစီစနစ်ခိုင်မာဖို့လိုတယ်ပြည်သူလူထုအကျိုးကိုဥထိပ်ထားတဲ့အစိုးရသာတည်ရင်သိပြဿနာမရှိဘူးဒီလိုမဟုတ်ဘဲနဲ့ရသမျှကိုယ့်အိတ်ထဲတဲ့အစိုးရမျိုးဆိုရင်တော့ဒီကိစ္စကဘလုံးမကောင်းကျိုးဖြစ်မှာမဟုတ်ဘူးလူထုအတွက်အဲ့တော့ဒီဗမာပြည်ရဲ့အစိုးရကိုကိုလူချင်တဲ့အစိုးရမျိုးကိုကိုရဖို့အဲဒီမိုကရေစီစနစ်ခိုင်မာဖို့တရားဥပဒေဟိုစိုးမိုးရေးရှိဖို့ဒီဟာပဲကျမတို့တိုင်းပြည်အတွက်လုပ်တယ်တရုတ်ပြည်ဘက်ကလည်းဒီဟာနဲ့ပတ်သက်လို့တော်တော်ကြီးကြီးမားမားလုပ်ပါတယ်ဒါကြောင့်ဒါတိတ်တော့ပူစရာမရှိဘူးသို့တော်လည်းသူတို့ပူပင်တာတွေကဟိုပူပင်သင့်ပါတယ်ဖြစ်နိုင်တယ်အလားအလာတွေလည်းရှိပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဒီတော်ရရှင်နှစ်ယောက်ဆွေးနွေးသွားတဲ့အချိန်မှာဒီနေဆက်ဒေတာတွေကကိုကျိုးစီးပွားအတွက်စစ်ဖြစ်လာနိုင်တယ်နောက်ပြီးတော့မြောက်ပိုင်းနေဆက်ဒေတာအုပ်ချုပ်မှုနှစ်ရက်ဖြစ်လာနိုင်တယ်လို့ပြောထားတယ်လို့နောက်တစ်ယောက်ကတော့မြမငင်းငင်းရေးအတွက်ဒီပိုလန်မှာစီမံကိန်းကစိုးရိမ်စရာဖြစ်မလားလို့ပြောလာပါတယ်ဟုတ်ကဲ့ကိုအောင်မိုးစောအမေးစင်ပါတယ်ဒီပိုလန်မှာစီမံကိန်းကငင်းငင်းရေးအတွက်တောင်မှအထောက်အကူဖြစ်နိုင်တာမဟုတ်ဘူးလားရှင
်ကျွန်တော်ကတော့အဓိကငင်းငင်းရေးအတွက်ကပိုလန်မှာကလည်းအထောက်အကူဖြစ်နိုင်ပါတယ် ခုနလိုအိန္ဒိယတရုတ်နိုင်ငံအနေနဲ့ကလည်းကျွန်တော်တို့နိုင်ငံကြီးဖြစ်တဲ့တကယ်တမ်းပြောမလို့ကမ္ဘာအင်အားကြီးနိုင်ငံအဆင့်ကိုတက်လှမ်းနေတဲ့နိုင်ငံဖြစ်တဲ့ဒီနိုင်ငံတို့နိုင်ငံမျိုးကကျွန်တော်တို့နိုင်ငံမှာငင်းငံရေးလိုချင်တာငင်းငံရေးကိုဖြစ်စေချင်တာအပြည့်အဝရှိနေချင်တာအမှန်ပါပဲအဲ့လိုပဲကျွန်တော်တို့ယူဆတယ်ဒါပေမဲ့တပြိုင်တည်းထဲမှာကျွန်တော်တို့တိုင်းပြည်ငင်းငံဖို့ကိစ္စကကျွန်တော်တို့တိုင်းပြည်ထဲမှာရှိရလူတွေကအဓိကဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။ဒီနေ့ဖြစ်နေတဲ့စိတ်ဓာတ်တွေအကုန်လုံးကပြောခါတွေပါတယ်ဆိုတာကကျွန်တော်တို့မှာတကယ်တမ်းတော့ကျွန်တော်တို့မှာအရှိလို့ရင်အောင်တာလို့ပဲကျွန်တော်ပြောချင်တယ်။ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ဒီနေ့အာဏာရနိုင်ငံရေးပါတီပဲဖြစ်ဖြစ်တက်မတော်ပဲဖြစ်ဖြစ်နိုင်ငံရေးအင်အားစုတွေကပဲဖြစ်ဖြစ်အမှန်တကယ်ငြိမ်းချမ်းရေးကိုစစ်စစ်မှန်မှန်လိုချင်တဲ့ငယ်သက်တည်တာမှာဖြစ်နေတဲ့ပြဿနာတွေကိုတကယ်ငြိမ်းချမ်းခြင်းတယ်တိုင်းမှာတရားဥပဒေစိုးမိုးရေးကိုတကယ်ရကျင်တယ်ဆိုရင်ကျွန်တော်တို့တကယ်လုပ်ဖို့ပဲလိုတယ်။အဲ့တော့ကျွန်တော်တို့တကယ်လုပ်မယ်ဆိုလို့ရှိရင်ဘာပဲပြောဘူးပတ်ဝန်းကျင်နိုင်ငံတွေဆိုတာကအကူအညီပေးတဲ့အဆင့်ထောက်ခံတဲ့အဆင့်အဲ့ဒီအဆင့်ပဲရှိရလို့ကျွန်တော်ပြောချင်တယ်။နော်ဒီပူလမ်းမကြီးစီမံကိန်းအောင်မြင်ဖို့အတွက်ပဲဖြစ်ဖြစ်ကျွန်တော်တို့ဒီကြကြပူပေါင်းဆောင်ရွက်နိုင်ဖို့ပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ကွန်ပျူတာတက်ဖို့ပဲဖြစ်ဖြစ်ငင်းငင်းလိုအပ်တယ်လေစက်တွေကရမှာစစ်မဖြစ်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်အာလုံးလက်ခံကြတယ်အဲ့တော့တက်ဆိုင်တဲ့ကျွန်တော်တို့ကသေသေးချာချာဒီဇိုင်းမှမှသေသေးချာချာစံနာရှိဖို့လိုတယ်လို့ကျွန်တော်အဲ့လားပဲကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျ
ဟုတ်ကဲ့ကိုယ်တိုင်လုံးမှရမယ်ပေါ့လေဟုတ်ကဲ့ဟိုအခုဟိုဥစားလေးလိုင်းပေါ်မှာရောက်နေတဲ့ဒီပါဝင်ဆွေးနွေးဖို့လဲစောင့်နေကြတဲ့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုဖိတ်ခေါ်ခြင်းပါတယ်ပထမဦးဆုံးဦးအောင်ကျော်တန်းကိုဖိတ်ခေါ်ခြင်းပါတယ်ရှင်သူကတော့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတွဲဘက်အတွင်းရေးမှုဖြစ်နေလဲတာဝန်ထမ်းခဲ့ဘူးသူပါအခုလောလောဆယ်မှာလဲဒီကော်မတီထဲမှာပါနေသေးသူဖြစ်ပါတယ်ဦးအောင်ကျော်တန်းကြားရပါလားရှင
်ဟုတ်ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ပင်နိုင်ဆွေးနွေးတဲ့သူတွေကိုလဲဥစားမေးခွန်းနေမေးနိုင်ပါတယ်ရှင်
လေခွန်နေမေးလေဆိုတာလေကဆွေးနွေးတော့လေကောင်းပါလေအနောက်ပြီးဟိုဟာဝင်ပြီးဆွေးနွေးရနှစ်ယောက်ကြတော့လေစိုးရိမ်မှုတွေပေါ်ပြတော့တဲ့ဟာတွေကောင်းတာတွေ့ရပါတယ်ဒါပေမဲ့ကျွန်တော်အမြင်ပြောရရင်လောလောဆယ်ပိုလန်မဆိုတာတဲ့ကိုမြန်မာနိုင်ငံရဲ့အနေထားပေါ့နော်မြန်မာနိုင်ငံရဲ့ needs ပေါ့ economic development and human development ဘာလို့အရင်ပြောချင်ပါလဲပြောချင်တဲ့ဆိုတဲ့အခါကျွန်တော်တို့မြန်မာနိုင်ငံအနေထားဆိုအကုန်လုံးသိတဲ့အတိုင်းပဲinfrastructure ကတော့အားနည်းနေပါတယ်စီးပွားရေးဖွံ့ဖြိုးမှုအတွက်ကြတော့ infrastructure အားနည်းနေတဲ့အခါကြတော့ပေါ်ဒီတရုတ်ကဦးဆောင်ပြီးလုပ်မဲ့ပိုလန်မှာကြီးဟာကိုဒီမြန်မာနိုင်ငံမှာလိုအပ်နေမဲ့ဒီ infrastructure တွေအတွက်အတိုင်းအတာတစ်ခုဒီထောက်ပံ့အထောက်ကူပြုလုပ်နေမယ်လို့တော့ကျွန်တော်ကအပြုသဘောမျိုးနဲ့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါဦးအောင်ကျော်တန်းရဲ့အမြင်မှာဟိုတိုင်းပြည်ဖွံ့ဖြိုးမှုအတွက်ဒီပိုးလမ်းမကြီးကအများစွာအထောက်အကူပြုမယ်လို့ဒီအဲ့ဒီဒေတာမှရှိနေတဲ့သူကပြောတာပါအာနောက်ထပ်ဒီအမေရိကန်ပြည်အောင်စုကအခုပဲကျမတို့လေးလိုင်းပေါ်မှာအတန်းထွင်နေတော့ဆွတ်တွေလာတဲ့ကိုထွေးမောင်လေးလိုင်းပေါ်မှာရောက်နေပါတယ်နော
်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုသတင်းလေးကြည့်ရတဲ့လောက်ကဟိုကျွန်တော်တို့လူမျိုးတွေကလေဟို negative သိမ့်များတယ်လေဟိုလုံးရင်ဘာဖြစ်တဲ့ဒီဟာလုံးရင်ဘာဖြစ်တဲ့အဲ့ဒါများတာပေါ့အဲ့တော့တရုတ်လည်းမဟုတ်ပါဘူးကလားလည်းမဟုတ်ပါဘူးဘလူကမဟုတ်ပါဘူးကဘာကြီးကသူတစီတဲ့နေနေကြတာပါဆိုတော့လေအတွေးတွေဟိုလေအဲ့လိုမျိုး discrimination ကြီးတိတ်များတာရင်တိုက်ပြည့်တိုးတက်မှုတွေအရင်နှောက်နေနိုင်တယ်လို့တော့ကျွန်တော်ထင်တယ်လေအဲ့တော့အကောင်းဆုံးကလေ positive အတွေးတွေနေမဲ့တွေးပြီးတော့အလုပ်လုပ်ကြပါလို့ပဲကျွန်တော်ဟိုတိုင်ဟိုဘယ်လိုမှလေဟိုအော်ပြောပြကြင်ပါလေခင်ဗျအဲ့ဒါကိုပြောကြပါ
စို့ဟုတ်ကဲ့ရှင်ဟိုတိတ်ပြီးတော့နှုတ်လက္ခဏာပြပြီးတော့မမြင်ကြဘူးပေါ့နော်ဟိုကိုတွေးမှာအမေရိကန်ပြည်အောင်စုကဝင်ပြီးတော့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်အဲတက်ဆက်သေးပဲသူ့လိုပဲသူပြောသလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးကြောက်နေပုံရတယ်သောရရှင်တယောက်စာရေးလာတာထွန်းနေအောင်ပါကိုညံဝင်းအောင်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါတရုတ်ကဘာနဲ့တူလဲဆိုရင်ရေပွဲလိုပါပဲလက်တန်ဒီအရှိကြီးနဲ့သူပိုင်တဲ့နိုင်ငံတော်တော်များများကိုမြန်မာနိုင်ငံအပါအဝင်ပေါ့လေမလှုပ်နိုင်အောင်ချုပ်ထားပါတယ်အခုလေကြည့်လေBell and Road ပိုလန်မမြေပုံကိုမြန်မာပြည်ကိုထဲ့မဆွဲရင်လည်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ထဲမှာစီမံကိန်းတွေတော်တော်များချထားတယ်မြစ်ဆုံစီမံကိန်းတော့မဖြတ်သေးဘူးနောက်ထပ်စီမံကိန်းကိုလက်မှတ်ထိုးလာကြရတယ်မြန်မာပြည်ထဲမှာရှိတဲ့ခေါင်းဆောင်တော်တော်များများဘယ်ခေါင်းဆောင်တက်တဲ့အချိန်မီးတရုတ်ကလှမ်းခေါ်ပြီးဒါပေးဒါလုပ်အမိတ်ပေးပြီးခိုင်းလို့ရတာကိုမြင်အောင်မိပါတယ်ဗျာ
Okay. So ra da ko thun ni aw nga di tiyou ne patte pyo ne san jin ne tabor da ne swei ni daw ra ba. Tu ko byan pi lo di Facebook ma bae tong byan la de daw ra shin ga ro jaw tan so phit par de. Ko yan nai phwet phat pe ba aw shin.
Okay ba. Tu byaw da ga ro sa le ma phat bu tin ne Belt and Road ma Myanmar ko chan tha lo ko ma ya da lo tiyou ji ga khon ni ni ya da. Gong Nwin Pei Yunnan pi ne atwa India tamou dia thwat paw ga te law aw a ye ji de. American Apawen Tiyou Yan Du Do Japan Do So Mo De Pacific Tamou Dia De Khu De Thwat Paw Shi De Tiyou Pi Ha A Ye Chang So Atat Shi Bo Ge Paw De Khu Lo De A Ra Ga Myanmar Pi Ga Phyat Thwat Khwen Pi Ma Ya Me India Tamou Dia Thwat Paw Ba Be Lo So Ba De Bya
Okay Tu Ga Ro Di Myanmar Naingan Ga Di Kaisa Ma Yan Wo Ye Ba De Twa Chang Mo Lo Di Tiyou Bak Ga Le Lo Shi Ni De Lo Pyo La Da Ba Di Kuna Rong Ga Ho Ko Jo Zwa Swi Swi Ni Twa De The Ma Di Tiyou Ne Patte Pyo Dong San Su Chi Soya Myanmar Naingan Soya Ye Yet Ti Che Bo No So Ro Dong San Su Chi Aku Soya Tit Ga Ni Pyo Di Tiyou Ho Naingan Ne Byan Pyo Ti Twi Sat San Mu Re Mya La De Aku So Yin Le Di Poland Ma Siman Gain Framework Ko Lat Mat Tho Pi De Asin Thi Yauk La Bi So Ro Di A Che Ga De Lo Myo Paw Le Myanmar Naingan Bak Ga
ဒီပိုလန်မှာကြီးစီမံကိန်းမှာမြန်မာနိုင်ငံဟိုအောင်အောင်မြင်မြင်ပါဝင်နိုင်ရေးကိုဘယ်လောက်ထိအထောက်အကူဖြစ်နိုင်မယ်လို့ထင်ပါလဲကိုကြော်စွာဆိုရင်သုံးသပ်ပေးပါရှင့်ဟုတ်ကဲ့ခင်ဗျာဒီတရုတ်ပိုလန်မှာကြီးနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်ဒီပုံမှန်ဆိုလို့ရှင်တော့ငိုကလေးကလည်းကျွန်တော်ဒီတရုတ်နဲ့ပမာဏရာဒီကိုအကုန်လုံးကြီးဟိုရှိခဲ့တာဖြစ်တာဗောနော်အခုအရင်ကပြီး ော့ခုမှစာရုံးမှရှိပါပြီတကယ်တော့လေအဲ့တော့တကယ်လို့အောင်မြင်လာလို့ကျွန်တော်ဒီကျွန်တော်တို့အထူးကအာရှနဲ့ဥရောပကြားထဲမှာပေါ့နော်ဒီတကယ်ဒီကောင်းမွန်တဲ့ network ကြီးတစ်ခုပေါ့နော်ဒီ international economy network ကြီးဖြစ်လာမဲ့လားလားပေါ့အဲ့အဲ့ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့နောက်ထပ်အကျိုးသက်ပြီးတော့ရဖို့အကြောင်းဟိုရှိနိုင်ပါတယ်အဲ့တော့တစ်ခုရှိတာကတော့ဒီဘလို့အခွင့်အလမ်းမျိုးပဲပေါ်ပေါ့နော်ကျွန်တော်တို့ရှိနေရမှာကြတော့ဒီအခွင့်အလမ်းကိုကျွန်တော်တို့ကဘလို့ဒီအသုံးချနိုင်မလဲပေါ့အသုံးချနိုင်တဲ့ဒီစွန့်ရင်ကိုယ်မှာဘလို့ရှိသလဲပေါ့အဲ့တော့ကိုယ့်ရဲ့ capacity ပေါ့နော်ကိုယ့်ရဲ့အရည်အသွေးပေါ့အဲ့တော့ဒီညာမျိုးတွေကတော့ဒီအမှန်တမ်းအရေးကြီးပါတယ်အဲ့တော့မှပဲအခုလိုပေါ်လာတဲ့ပဲအခြေအနေမျိုးပဲမဆိုပါဘူးနော်အခုဆိုဒါဒီပိုလန်မာကြီးပေါ့ဟိုနောက်ပိုင်းမှာလည်းတခြားအခြေအနေလည်းပေါ်လာပေါ်လာအောင်ပါအဲ့တော့ပေါ်လာတယ်ပေါ်လာတယ်မှာကျွန်တော်တို့ကလည်းဒီတော့မှဒီအဟောအခွင့်အလမ်းအနေနဲ့မိမိရာသုတ်ကန်နေမှုတက်ကိုတော့ကျွန်တော်တို့ရဲ့ဒီနိုင်ငံရဲ့အရေးသွေးပေါ့နော်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဘလောက်ဒီကြောင်ရကြည်ရင်လည်းကစားနိုင်မလဲဟာဒီအမြတ်ကစားနိုင်မလဲပေါ့အဲ့တော့ဒီလိုအရေးသွေးမျိုးတွေတော့ဟိုတရားပေါ်လိုရလို့ကျွန်တော်ပြောလို့ရပါတယ်အဲ့တော့ဒီမြန်မာအစိုးရအနေနဲ့ကတော့အာကျွန်တော်အခုသွားသွားဒီပြောသလိုပေါ့နော်သူ့အနေနဲ့ဒီ framework ကလည်းလက်မှတ်ထိုးခဲ့ပြီးဖြစ်တယ်အဲ့တော့ဒီပူပေါင်းဆောင်ရေးကိုတော့သူ့အနေနဲ့တော့ဒီဆက်ပြီးတော့မှဒီတကားဖွင့်ပြီးတော့မှလုပ်သွားမလို့ကျွန်တော်တို့အနေနဲ့ညွှန်လို့ရပါတယ်အဲ့တော့လိုအပ်နိုင်ချေရှိရပေါ့ဒီ infrastructure ဘိုင်းမှာကျွန်တော်တို့ဒီဥစ္စာကဒီတိကျမတည်တဲ့ဒီ area ကိုသူက initiate လုပ်တယ်ပေါ့နော်ဆက်ပြီးတော့မှသူကချတာတဲ့ဟာပဲဖြစ်ပါတယ်တကယ်နိုင်ငံတွေကကတိဆက်နေတယ်ဆိုလို့ရှိရင်တော့ infrastructure ဘိုင်းနေပိုင်းမှာတော့ဒီကိုယ့်အကူပြန်ပြီးတော့မှဒီ invest လုပ်ရမယ်ပေါ့နော်ရင်းနှီးမြှုပ်နှံမယ်အနေနဲ့မျိုးကြီးဖြစ်ပါတယ်ဒီအတွက်လိုအပ်တဲ့ငွေတွေကိုတော့ဘယ်လိုမျိုးချဖွင့်မလဲဆိုတော့ဒါဒီနိုင်ငံတော်ကနေပြီးတော့ပေါ့နော်လက်ရှိအစိုးရနေပြီးတော့မှဟိုဆက်ပြီးစဉ်းစားနိုင်ပါတယ်အဲ့တော့ရေးကြီးတာကတော့ဒီ peace ပတ်သက်တဲ့အပိုင်းပေါ့နော်အဲ့အဲ့ဒီဘိုင်းမှာတော့ကျွန်တော်အထူးထူးဆန်းဆန်းပဲပြီးခဲ့တဲ့ဒီပန်ထန်းဒီညာချက်မှာဒီကိုးကားသွားတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီစီမံကိန်းကြီးကဒီဒေသမှာရှိရဲ့ပေါ့ဒီလူမျိုးစုငယ်တွေရဲ့လူမျိုးစုတွေရဲ့ပေါ့နော်ဒီအကျိုးစီးပွားကိုအများကြီးသူအထောက်အပံ့ပြုမယ်လို့ဒီပြညာချက်မှာပါတယ်ပေါ့နော်အခွင့်အရေးတော့ယုံကြည်တယ်ပြီးတော့ကြောင့်မလို့ဒီပြည်ထုတ်ကကျွန်တော်တို့ရဲ့ငင်းငယ်လုပ်ငန်းစဉ်တွေမှာပေါ့နော်ဒီပြည်ထုတ်ကကျွန်တော်တို့ကလည်းပြောမှာဒီဂျာဂန်အခိုင်အနေနဲ့ပေါ့ဒါပြီးတော့မှာပြည်ထုတ်ကပါဝင်ပြီးတော့မှာဒီငင်းစီတဲ့ပုံစံပေါ့ဒီ facilitation role ဖြစ်စီဒီ mediation role ဖြစ်စီပေါ့နော်ဒီညီနိုင်တဲ့ခန့်ကန်လာဖြစ်စီနေတော့ဘာလို့ဒီနေဆိုမျိုးဒီအကန့်ပြည်ထုတ်မှာထည့်သွင်းတော့တွေ့ရပါတယ်ဗျအဲ့တော့ဒီအခြေအနေကတော့ဒါတော်တော်ထူးခြားတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်တစ်ဖက်မှာလည်းပေါ့နော်လက်ရှိဒီအလိုက်အစိုးရအနေနဲ့ကလည်းရုပ်စာကိုကျွန်တော်ဒီအခုလိုမျိုးဒီပူးပေါင်းမှုအနာရှိရဟာမျိုးသဘောထားပြနေအတွေ့ရတယ်လို့ပဲတစ်ဖက်ကဒီမြောက်ပိုင်းမာမေးအဖွဲ့တွေပေါ့နော်အနေနဲ့ကလည်းဒီတရုတ်ကပိုလန်မှာဒီစီမံကိန်းရဆိုလို့ရှင်တော့သူတို့ရဲ့အကျိုးစီးပွားကိုလည်းသူကရှိနိုင်ကြီးရှိရလို့သူတို့တွက်ဆထားတဲ့သဘောပေါ့နော်ပညာထက်တဲ့သဘောတွေ့ရတယ်အဲ့တော့ဒီနှစ်ခုကြားမှာကျွန်တော်တို့ဒီညှိနှိုင်းနိုင်မယ်ဆိုလို့ရှင်တော့ကျွန်တော်နိုင်ငံတွေကောင်းမွန်နေပေါ့နော်နိုင်ငံကြီးကကျိုးတုံတုံတရားထွက်မလာလို့ကျွန်တော်အနေနဲ့တော့သုံးသပ်ချင်ပါတယ်ဗျ။ဟု
တ်ကဲ့ရှင်ဟုတ်ကဲ့ဟိုအခုအစီအစဉ်ပြီးဖို့2မိနစ်လောက်ပဲကျန်ပါတော့တယ်။နောက်ဆုံးပိတ်နည်းနည်းဒေါက်တာလှကျော်ကျော်နဲ့ကိုအောင်မိုးစောသုံးသပ်ခိုင်းချင်ပါတယ်။ဒီစီမံကိန်းကြီးမှာမြန်မာနိုင်ငံအအောင်မြင်ပါဝင်ရေးပေါ့နော်။ဒီတိုင်းရင်းသားတွေအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအစိုးရဘက်ကဘာအကောင်းဆုံးပြင်ဆင်ထားနိုင်မယ်လို့ထင်ပါလဲ။ကိုအောင်မိုးစောဖြေကြားပေးပါရှင
်။ဟိုကျွန်တော်အနေနဲ့ဟိုမြစ်တာရက်ခံချင်တာပေါ့နော်။ခုနပြောသွားသလိုပဲဒီရုပ်နိုင်ငံကပမာပြည်ကိုလိုအပ်နေတဲ့ဒီနိုင်ငံကြီးအကောင့်တွေပေါ်နိုင်ဖို့အတွက်ပေါ့နော် ဆိုအဲ့မှာအဓိကအာဏာကိုဟိုချုပ်ကန်ထားတဲ့ဒီအာဏာရပုဂ္ဂိုလ်တွေအနေနဲ့ဒီပေါ်မှာနိုင်ငံရေးရရဒီအတုံးချပြီးတော့အတိုင်းအတာအင်အားစုတွေနဲ့ပတ်သက်လို့ရှိရင်ဟိုပြည်အတုံးမပြုတ်ဘူးကျွန်တော်လည်းလက်တရားခံကြတယ်အဲ့ဒါမှငင်းငင်းရေးကိစ္စဟာပို့ပြီးတော့ဒီအချင်းချင်းနိုင်နိုင်ပဲလို့ကျွန်တော်နေတော့အဲ့ဒါကိုစတယ်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာလောက်ချော်ကျော်အနေနဲ့ရောတရုတ်နိုင်ငံဘက်ကဒီမြန်မာနိုင်ငံပါဝင်ရေးကိုဘလို့များအထောက်အကူပြုပြီးတော့လှုပ်ဆောင်ပေးလာနိုင်မလဲခက်တူတူလေးသုံးသပ်ပေးပါအန်တီအဲ့ဟိုအချုပ်အနေနဲ့ recap လုပ်ပေးပ
ါဟောဟုတ်ကဲ့ဟိုတရုတ်ကဒီသူ OBOR ပေါ့နော်ဒီပိုလမကြီးရဲ့စီမံကိန်းကြီးတစ်ခုလုံးကိုသူကဘက်ဆောင်ကတိဆောက်တာဖြစ်တယ်ဒါကြောင့်မလို့သူကလူစွိုင်းအင်မြင့်တင်ရေးလို့ဘာလို့လဲသူတောက်လျှောက်လုပ်တယ်ပြီးတော့ဘာသာစကားသင်ကြားမှုတွေပါတယ်အပြန်အလှန်နောက်လူတစ်မျိုးတစ်မျိုးနဲ့တစ်မျိုးယဉ်ကျေးမှုဖလဲတာဒါမျိုးတွေအကုန်လုံးဘက်ဆောင်ကတိဆောက်နေပါတယ်အဲ့တော့သူဟာဒီလိုနီးနဲ့အဲကမ္ဘာစနစ်တစ်တရက်ကိုတိဆောက်ဖို့ကြိုးစားနေတယ်လို့ထင်ပါတယ်ဒီနေရာမှာကျမတို့ဗမာပြည်အနေနဲ့အကျိုးအမြတ်တွေရရှိလာနိုင်မယ်သိမယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ရှင်ဆွေးနွေးသုံးသပ်ပေးကြတာကိုကျေးဇူးတင်ပါတယ်ပင်နိုင်ပါဝင်ဆွေးနွေးကြတဲ့သူတွေဖြစ်တဲ့ဦးအောင်မိုးစောဒေါက်တာလှကျော်စောနောက်ပြီးဦးကျော်စွာဆွေနောက်ပြီးကျမတို့စီကိုပါဝင်ပြီးဆွေးနွေးလာတဲ့တယ်လီဖုန်းပေါ်ကနေဦးအောင်ကျော်တန်းနဲ့အမေရိကန်ပြည်အောင်စုကကိုတွေးမောင်နောက်ပြီးစာရေးရေးပြီး Facebook ကရော email ကရောပို့ပြီးဆွေးနွေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
27ရာစုခေတ်သစ်ပိုလန်မကြီးကမြန်မာပြည်ငញ្ញန်းရေးပေါ်မှာဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့အကြောင်းအရာနဲ့ပတ်သက်လို့မအေးတန်တာကျော်စီစဉ်ဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတင်းတင်းနေမနဲ့မှာရောကျွန်တော်တို့ရဲ့ VOA website မှာပါပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ